ဂါဇာကမ်းမြောင်ဒေသကိုဒီဒုသားချင်းစာနာတဲ့ပရဟိတအကူအညီတွေပို့ပေးနိုင်အောင်လို့ Cyprus တို့ကနေပြီးတော့တင်မောနဲ့ပို့ဆောင်နိုင်အောင်ပစ္စည်းတွေတင်ဆောင်နေပြီလို့ American ပရဟိတအဖွဲ့တစ်ခုကဒီကနေ့ပြောကြားလိုက်ပါတယ်EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာဂါဇာကမ်းမြောင်နဲ့အနီးဆုံးဖြစ်တဲ့ Cyprus ကျွန်းနိုင်ငံစိတ်ကမ်းမှာ American ကWorld Central Kitchen အဖွဲ့ကအစားတောက်တောက်သုံးရည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုတင်ဆောင်နေတာပါ။တန်ချိန်များစွာပါတဲ့ဒီပစ္စည်းတွေတင်ထားတဲ့ဝမ်းပြားရည်ရင်ကိုစပိန်နိုင်ငံအခြေစိုက် Open Arms Prohita အဖွဲ့သင်းမောကဆွဲသွားနိုင်ဖို့အတွက်ပြင်ဆင်နေတာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေအလွန်အမင်းလိုအပ်နေတဲ့အကူအညီတွေကိုရေလမ်းကြောင်းကနေပို့ဆောင်ပေးနိုင်မယ်။လမ်းကြောင်းပွင့်သွားအောင်ကြိုးစားနေတာဖြစ်တယ်လို့ Open Arms အဖွဲ့ကလည်းပြောပါတယ်။ဘဲစိတ်ကမ်းမှာစိတ်ကပ်ပြီးတော့ဂါဇာဒေသရဲ့အကူအညီတွေရအောင်လို့ဘလို့ပို့မှလဲဆိုတာကတော့တသက်ကွက်ကွက်မသိရသေးပါဘူး။ Israel ပိတ်ဆို့ထားတဲ့ဂါဇာကမ်းမြောင်ဒေသရဲ့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်လို့ဂါဇာကမ်းလွန်မှာယာယီစိတ်ကမ်းဆောက်လုပ်မယ်လို့ American ကတော့ကြေညာထားပါတယ်။ယာယီစိတ်ကမ်းဆောက်လုပ်ပြီးစီးဖို့အတွက်ရပ်ပေါင်း60လောက်ကြာနိုင်ပြီးတော့ American စစ်မှုထမ်း1000ကျော်လိုအပ်နိုင်တယ်လို့ Pentagon စစ်ဌာနချုပ်ကတောက်ချာနေကပြောကြားခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့လေဒီတွေတုံးပြီးတော့ထောက်ပံ့ကူညီရေးပစ္စည်းတွေကိုဂါဇာဒေသဘက်ကနေကျဲချပေးနေတဲ့အရာတွေလည်းရှိပါတယ်။ဘယ်နိုင်ငံပရဟိတအဖွဲ့တွေကကျဲချတဲ့ကူညီတွေလဲဆိုတာကိုလည်းမသိရသေးပါဘူး။ဂါဇာဖြစ်စစ်ပွဲဖြစ်ပွားနေတာ9လကြာချိန်မှာလူသားချင်းစာနာတဲ့ကူညီတွေကိုဒီပရဟိတအဖွဲ့တွေကမရောက်ရအောင်ပို့ပေးနိုင်ဖို့စူးစမ်းနေကြတာဖြစ်ပါရဲ့ရှင်။